ကမ္ဘာဒုတိယအင်အားကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးဟာ1992ခုနှစ်ကစလို့အနည်းဆုံးလုံးနဲ့နှိကွေသွားခဲ့ပါတယ်။ဒါဟာဒစိတပိုင်းအဖြစ်ကုန်သွယ်မှုမှာအားနည်းလာမှုတွေကြောင့်ဖြစ်ပါတယ်။နိုင်ငံတော်စီးအင်ဌာနကဒီနေ့လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနှစ်ပထမ3လပတ်မှာ 9.9 ရာခိုင်နှုန်းရှိခဲ့ရာကဇွန်လမှာပြီးဆုံးတဲ့ဒုတိယ3လပတ်မှာတော့ 9.5 ရာခိုင်နှုန်းကိုကျသွားတဲ့အကြောင်းဖော်ပြထားပါတယ်။ပြည်နယ်ငယ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ3လပတ်ပေါင်း5ကြိမ်ဆက်တိုက်800ခန့်နှုန်းအောက်ကိုရောက်သွားခဲ့တာကြောင့်စီးပွားရေးနှီးကွေးလာနေတဲ့ဆိုတာကိုထင်ရှားတဲ့လက္ခဏာဖြစ်တယ်လို့ HIS Global Insight အဖွဲ့ကစီးပွားရေးပညာရှင် Ramsey Fan ကပြောပါတယ်။အခုလိုစီးပွားရေးနှီးကွေးရတာဟာပြည်ပမှာဆုတ်ယုတ်လာနေတဲ့စီးပွားရေးအခြေအနေတွေကြောင့်ဖြစ်တယ်လို့အစိုးရသက်ဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေဟာလည်းရေရှည်စီးပွားရေးကိုအကျိုးဖြစ်နိုင်ပေမဲ့လို့လက်တတော်မှာတော့စီးပွားရေးကိုနှောင့်နှေးရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့အစိုးရကစားကဖော်ပြထားပါတယ်။စီးပွားရေးမူဝါဒတွေပြောင်းလဲဆောင်ရွက်တာဒါမှမဟုတ်စီးပွားရေးတက်လာစီမဲ့တခြားလှုပ်ဆောင်မှုတွေဘယ်လိုလုပ်သွားမလဲဆိုတာကိုတော့တရုတ်အစိုးရကထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်။